မြန်မာနိုင်ငံကဒီတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ဒီ Mytel ကို American အစိုးရကတန်ခတ်အရေးယူလိုက်တဲ့အပေါ်မှာ Britain နိုင်ငံအခြေစိုက် Burma Campaign UK ကကြိုဆိုပြီးတော့ Britain နဲ့ EU ဥရောပသမဂ္ဂတွေကလည်းမြန်မာစစ်တပ်နဲ့မကင်းတဲ့ Mytel ကိုဒီအရေးယူတန်ခတ်မှုတွေလုပ်ဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဇန်နဝါရီလ6ရက်မှာစတင်အသက်ဝင်တဲ့ဒီတန်ခတ်မှုအရေးယူမှုတွေမှာမြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုအပါအဝင်တခြားနိုင်ငံတွေကလုပ်ငန်းပေါင်း73ခုကိုတန်ခတ်ပိတ်ဆို့မှုစီးရင်မှထည့်သွင်းပြီးတော့ဒီကုန်ထုတ်လုပ်ရေးနဲ့လုံခြုံရေးဆိုင်ရာ Bureau BIS ကပို့ကုန်စည်းမျဉ်းသတ်မှတ်ချက်တွေပြင်ဆင်လိုက်တာဖြစ်ပါတယ်စစ်တပ်ရဲ့ဥပဒေအစုရှယ်ကအများပြားပါဝင်ပြီးတော့ဗီယက်နမ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Mytel လုပ်ငန်းဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒတွေနဲ့ကွဲလဲဆန့်ကျင်နေတဲ့လုံဆောင်ချက်တွေပေါ်အခြေခံပြီးခုလိုတက်မှတ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါဗျ။အထူးသဖြင့်တော့ Mytel လုပ်ငန်းဟာမြန်မာစစ်ကောင်စီကိုဗန္ဒာရေးနဲ့ဒီထောက်လှမ်းစောင့်ကြည့်ရေးဝန်ဆောင်မှုတွေပေးနေကြောင်းဒါကြောင့်လည်းစစ်ကောင်စီအနေနဲ့သူတို့ပြစ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့တွေကိုခြေရာခံပေါ်ထုတ်ပြီးတော့လူခွေရေးချိုးဖောက်မှုတွေကိုကျူးလွန်နိုင်စေတာကြောင့်တက္ကသိုလ်စီးရင်နဲ့ထည့်သွင်းလိုက်တာဖြစ်တယ်လို့ဖော်ပြပါဗျ။ဒီလုပ်ငန်းကြီးစီကပစ္စည်းတွေတင်ပို့မဲ့ပြန်လည်တင်ပို့မဲ့ဆွဲပြောင်းပေးရတဲ့ခွင့်ပြုချက်လိုအပ်ပြီးတော့ဒီခွင့်ပြုချက်လိုင်စင်လျှောက်ထားမှုတွေကိုလည်းငင်းပယ်ချက်ဖြစ်နေတတ်မှတ်သုံးတတ်မှဖြစ်ကြောင်းအမေရိကန်အစိုးရထုတ်ပြန်ချက်မှကြေညာထားပါတယ်ရှင်။